ရွေးကောက်ပွဲရဲ့ရန်နီးလာတဲ့အချိန်မှာပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ရဖို့အတွက်ဘယ်လိုမျိုးအချိန်မြင့်ပြီးတော့ပြင်ဆင်ထားလဲရှင
်ပထမလအနေနဲ့ကတော့ကျွန်မကမ်ပိန်းလုပ်တဲ့ပုံစံ၃မျိုးလောက်သွားတယ်အဲကျွန်မမပါဘဲနဲ့ team ကနေပြီးတော့လက်ကမ်းတော်ညာတွေဝေတဲ့အလုပ်လည်းရှိတယ်တူဦးချင်းကျွန်မကဒေါ်တူတော့ပေါ့ coffee wine လေးလုပ်ပြီးတော့ live စကားပြောတဲ့ဥစ္စာလည်းရှိတယ်အပြီးခဲ့တဲ့တစ်ပတ်ကတော့လူပညာရှင်တွေနဲ့ပေါ့နော်ပတ်ပြီးတော့ဖြောပြပြီးတော့ကိုယ်စားလှယ်လောင်းလေးဥစ္စာလုံးနဲ့မိတ်ဆက်စကားပြောတဲ့အစီအစဉ်ရှိပါတယ်မဲသေးဖို့လှုပ်ဆောင်တဲ့အနေနဲ့ကတော့အပတ်စဉ်တင်းငုံနေနေတိုင်းကိုရွေးကောက်ပွဲနေ့မတိုင်ခင်ဒီလှုပ်သွားဖို့လို့ရှိတယ်ပေါ့နော်နောက်ပြီးတော့ဂျားရက်တွေမှာလည်းကျွန်တော်တို့ကခုနဒေါ်တူတော်တွေဇက်တိုက်ဆင်းပါမယ
်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာကလေမက်ဆီမာအောင်အတွက်ကပထမဦးဆုံးအတွေ့အကြုံဆိုတဲ့အခါကျတော့လေဘလို့အခက်အခဲမျိုးတွေရှိပါသလဲရှင
် Civil Society မှာစာသင်နဲ့ပြောတဲ့အခါမျိုးနဲ့အခုဒီကိုယ်စားလှယ်လောင်းတယောက်အနေနဲ့ဒီလူလူတို့ကိုဆက်ဆံတဲ့အခါမျိုးမှာကြားလို့ရှင်တော့အဲ့ဒါလေးကတော့ကိုယ့်ကိုသတိထားဖို့လိုတာပေါ့လေအသိမို့လို့တွေ့ရတယ်မျိုးတော့မဟုတ်ဘူးအများကြီးတော့ကျွန်မတို့ကသိပြီးတော့ခက်ခဲကြီးတော့မဟုတ်ဘူးတခုပဲလူလူနဲ့တိုင်းရိုက်ထိတွေ့ပြီးတော့ speech ပြောတဲ့အခါမှာသူတို့နားလည်မဲ့ဘာသာစကား topic မျိုးကိုရွေးချယ်ရတာကတော့အဲ့ဒါအခက်ဆုံးပဲ
ရန်ကြီးမျိုးနယ်မှာပြည်သူ့လူထုမဲဆန္ဒနယ်အတွက်ဝင်ပြိုင်မဲ့လူတွေကလည်းများတယ်နောက်တစ်ခါပြည်ခိုင်ဖြိုးဘက်ကကြတော့လက်ရှိအမတ်ကဥတာဝင်းဖြစ်နေတယ်သူ့ကိုလည်းဟိုထောက်ခံတဲ့လူတွေရှိတယ်အဲ့ဒီအပေါ်မှာကောမက်ဆီမာအနေနဲ့ဘယ်လိုယူဆလဲရှင
်သိဆိုရင်ကြတော့မရှိပါဘူးဟုတ်တယ်ပြန်သက်ကောင်းလို့ပဲယူဆတယ်ဒါပေမဲ့ကျွန်တော်တို့အားသာတဲ့အချက်ကကြတော့ပြည်သူလူထုကပြောင်းလဲကိုလိုတင်နေကြပြီညီကမက်တာပြောင်းလဲမျိုးမဟုတ်ဖဲနဲ့ဒီအဟောင်းတွေကိုပြောင်းတင်နေကြပြီဆိုတော့ကျွန်မကိုယ်တိုင်ကလည်းတင်းတဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒါတော့အားသာချက်တစ်ခုဖြစ်ပါတယ်ပြန်သက်ကောင်းနေဖြစ်တဲ့အတွက်ကြောင့်မို့လို့ပြန်ရတဲ့အခါမှာအခက်အခဲမရှိဘူးတယောက်နဲ့တယောက်ပြန်လည်လေးစားမှုနဲ့အချိန်တန်ရတဲ့အခါကျတော့ရန်ကြီးမြို့နယ်အတွက်ကကောင်းပါတယ
်အရင်တုန်းကလည်းအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့လောက်ကင်နေတာတွေရှိတယ်တကယ်လို့များမက်ဆီမာအောင်သာနိုင်ရခဲ့မယ်ဆိုလို့ရှင်အမျိုးသမီးအခွင့်အရေးတွေအတွက်ကောဘာတွေဆက်လုပ်မယ်လို့ပြောနိုင်မလဲရှင
်အမျိုးသမီးကောင်းဆောင်မှုနဲ့ပတ်သက်လို့လူငယ်တွေကို empowerment လုပ်ပါဝါမလုပ်မဲ့ဒီ education program တွေကိုရန်ကြီးမြို့နယ်ကို base ထားပြီးတော့ကျွန်မပို့ပြီးတော့လုပ်နိုင်ပါလိမ့်မယ်ဒါပြင်ကိုသွတ်တော်ရဲရောက်တဲ့အခါကျလို့ရှင်လည်းမတိမှုတွေလည်းကျွန်တော်တို့ဒီအပိုင်းမှာကိုအများကြီးတွေ့ရတယ်လေတော့ဒီကိစ္စတွေကမျက်ကွယ်ပြုထားလို့မရတဲ့အနေအထားမျိုးတွေဖြစ်လာတယ်တရားဥပဒေစိုးမိုးရေးနဲ့အမျိုးသမီးတွေရဲ့လုံခြုံမှုပေါ့ဘဝလူမှုဘဝလုံခြုံမှုတွေနဲ့ဆက်ဆက်ပြီးတော့ပြောဆိုလုပ်ကိုင်ရမယ့်ဟာတွေလည်းရှိလာတယ
်မဲဆင်းအမားရင်းများနေတဲ့အပေါ်မှာရောကိုယ်စလဲလောင်းတူဦးနေနဲ့ဘလို့ဝေဖန်ခြင်းလဲရှင
်ကျွန်မအဲ့ဒါကိုစိုးရင်လည်းအခုကျွန်မမြို့နယ်မှာလည်းဒီတိုင်းမှာ data မှားတာကလူနာမည်ပါတယ်လူလည်းရှိနေတယ်ဒီလူရဲ့အချက်လက်ပဲမှားတာဆိုရင်ကပြင်ရတာလွယ်ကူသေးတယ်စိုးရင်စရာကောင်းတဲ့အချက်ကောင်ကြည့်တဲ့လူတွေတစ်ခါတစ်ခါပါပြီးတော့ဖောင်းပွားနေတဲ့ကြေကနာပဲဆိုတော့ဒီလိုမျိုးဖောင်းပွားနေတဲ့မဲဆင်းတွေကများဟိုဘလို့များအလွဲသုံးစားလုပ်လိုက်မလဲဘလောက်စကားရွေးကောက်ပွဲဟာကျွန်မတို့တွေကဘလောက်ပဲစူးစမ်းတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲမှာဖြစ်ပါမလားပေါ့ဒီအခြေခံမဲဆင်းတွေအလွန်မင်းဖောင်းပွားနေတာကိုတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲတွေအခြေခံကြတယ်အဲ့ဒီအခြေခံကြတဲ့ဆင်းတွေမှားယွင်းနေတာဟာအခြေခံကြတာမှားယွင်းမှုတစ်ခုလို့ပြောရမလို့ထင်နေတယ
်ဒီရန်ကင်းမြို့နယ်ထဲမှာနေထိုင်တဲ့မဲဆန္ဒရှင်တွေကရောလေဘာလို့အပြောင်းလဲဖြစ်စေခြင်းဆုံးလို့မက်ဆီမာအောင်ထင်တယ်လဲရှင
်မှုစနစ်တခုကိုသူတို့ပြောင်းလဲခြင်းနေပြီပေါ့သူတို့တစ်ချိန်လုံးကြောက်နေရတဲ့တရားမျှတမှုမရှိတဲ့ဒီအုပ်ချုပ်ရေးစနစ်သူတို့အလုတ်ကန်အခွင့်အလမ်းတွေဆုံးရှုံးတယ်တယောက်ယောက်ကိုပတ်သက်ရပတ်သက်ကြောင်းနေမှာပဲအလုတ်ကန်ကောင်းနေကြတယ်ခုကအဲ့ဒီဟာမျိုးတွေသူတို့ပြောင်းလဲခြင်းနေပြီပေါ့ယူနီဖောင်းတွေပြောင်းပြီးတော့အုပ်ချုပ်နေတာကိုသူတို့ရိုးအီနေပေါ့နော်အဲ့တွေ့ကြောင်းမလို့အပြောင်းလဲတခုကိုလိုချင်တယ်ဒီကာလဟာလည်းအပြောင်းလဲကိုပေါ်ဆောင်မှုလို့သူတို့အခွင့်အလမ်းလို့လည်းမြင်ကြတယ်ပေါ့
အခုလိုဖြည့်ကြားပေးရတဲ့ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်